ရောင်စုစစ်တော်ကိုစားပြုကော်မတီ CRPH တာမတ်လ31ရက်နေ့အနေအထားနဲ့ Federal Democracy ပဋိညင်စာတမ်းကိုထုတ်ပြန်လိုက်ပါတယ်။ CRPH ရဲ့ကြေညာချက်အမှတ်16မြင်းဆောင်2021အရပြည်ထောင်စုအတွင်းပေါ်ပေါက်နေတဲ့အရင်းခံပြဿနာတွေအပြည့်အစုံချုပ်ငင်းပြီးတိုင်းရင်းသားပြည်သူတရားလုံးပါဝင်နိုင်မဲ့ Federal Democracy စနစ်ထူထောင်နိုင်ရေးအတွက် Federal Democracy ပဋိညင်ကိုထုတ်ပြန်ကြေညာကြောင်းဖော်ပြထားပါတယ်။တန်းလူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့ Federal Democracy ပြည်ထောင်စုကိုထူထောင်ဖို့လူမျိုးအလုံးနိုင်ငံသားအလုံးလွတ်လပ်မှုတရားမျှတမှုတန်းလူရင်းမြမှုတွေကိုအခြေခံပြီးအပြန်အလှန်လေးစားမှုနဲ့သွေးစည်ညီညွတ်စွာအတူလက်တွဲနေထိုင်နိုင်ဖို့ဆိုတဲ့တန်ထိတ်ထားတဲ့ပြည်ညင်စာတမ်းကိုထုတ်ပြန်ကြေညာပါတယ်လို့လည်းဖော်ပြထားပါတယ်။2020ခုနှစ်အတူတူရွေးကောက်ပွဲမှာပြည်သူတွေကရွေးချယ်အာဏာထားအာဏာကိုကင်ဆယ်ပြီးတော့2021ခုနှစ်ဧပြီလပထမပတ်မှာအမျိုးသားညီညွတ်ရေးအစိုးရတရက်ကိုဖွဲ့စည်းထူထောင်သွားမယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ Federal Democracy ရဲ့အင်အားစုတွေအတူလက်တွဲပြီးတော့ပြည်ညင်ပါဦးတည်ချက်ရည်ရွယ်ချက်တွေနဲ့နိုင်ငံရေးလမ်းပြညီပုံအစဉ်အဆက်ကိုစုပေါင်းကောင်းဆောင်မှုနဲ့လက်တွေ့အကောင်အထည်ဖော်သွားမယ်လို့လည်း CRPH ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်ညင်စာတမ်းကိုရွတ်တောက်ခံစွတ်တော်အမတ်တွေနိုင်ငံရေးပါတီတွေ CDM လှုပ်ရှားမှုကောင်ဆောင်တွေအထွေထွေတပိတ်အုပ်စုတွေအမျိုးသမီးနဲ့လူငယ်အင်အားစုတွေအရက်ဖက်လူမှုအဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့စုပေါင်းဆွေးနွေးသဘောတူဆုံးဖြတ်တာဖြစ်တယ်လို့လည်းပြည်ညင်စာတမ်းရဲ့ပထမဆုံးစာမျက်နှာမှာဖော်ပြထားပါတယ်။